အာဆီယံအရှိတောင်အာရှနိုင်ငံများအသင်းရဲ့နှိမ့်လန့်တဲ့ဆောင်ရွက်ချက်တွေဟာမြန်မာနိုင်ငံရဲ့ပြည်ပခန့်ချုပ်ငြိမ်းအောင်အကောင်းဆုံးအကူအညီပေးနိုင်မယ်လို့ယုံကြည်တဲ့အကြောင်းထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒွန်ပရာမုတ်ဝီနိုက်ကကုလသမဂ္ဂအထွေထွေညီလာခံမှာပြီးခဲ့တဲ့သတင်းပတ်တောက်ကြနေ့ကပြောဆိုသွားပါတယ
် As an immediate neighbor with the longest land border 2470kilometers long it is in Thailand's vital interest
ထိုင်းနိုင်ငံဟာမြန်မာနိုင်ငံနဲ့အနီးဆုံးအင်းနီးချင်းနိုင်ငံဖြစ်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအလင်းအမြန်ပြန်ရဖို့ဆိုတာထိုင်းနိုင်ငံရဲ့အကျိုးစီးပွားအတွက်အမတန်အရေးကြီးပါတယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးဒွန်ပရာမုတ်ဝီနိုက်ကပြောဆိုသွားပါတယ်မြန်မာနိုင်ငံအတွင်းသက်ဆိုင်ရာအဖွဲ့အစည်းအားလုံးတင်းမာမှုတွေလျှော့ချပြီးအကြမ်းဖက်မှုတွေအဆုံးသတ်ရေးချက်ချင်းဆောင်ရွက်ဖို့နဲ့ကွဲလက်ချက်တွေကိုငြင်းငြင်းချမ်းချမ်းအပြေရှာနိုင်အောင်ဆွေးနွေးညှိနှိုင်းဖို့လည်းတိုက်တွန်းတဲ့အကြောင်းထိုင်းနိုင်ငံသားဝန်ကြီးကပြောဆိုသွားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံရဲ့အပြုသဘောဆောင်တဲ့အခမ်းအနားကိုထိုင်းနိုင်ငံအနေနဲ့ထောက်ခံတယ်လို့အာဆီယံအဖွဲ့ကြီးနှစ်ပေါင်းများစွာထိထိရောက်ရောက်ကျင့်သုံးခဲ့တဲ့အကြံပေးဆွေးနွေးတာပူးပေါင်းဆောင်ရွက်တာအဖွဲ့ဝင်တွေအကြသဘောတူညီချက်ရယူတာစတဲ့နိလနေနဲ့မြန်မာနိုင်ငံအတွက်အကောင်းဆုံးကူညီပေးနိုင်တဲ့နေရာမှာရှိတယ်လို့ယုံကြည်တဲ့အကြောင်းလဲထိုင်းဝန်ကြီးပရာမုတ်ဝီနိုက်ကပြောပါတယ်ဒွန်ပရာမုတ်ဝီနိုက်ဟာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကဝန်ကြီးချုပ်တက်တန်းကိုစီစစ်ပြီးတာဝန်ဆိုင်ငံ့ခံထားရတဲ့ပရာယွတ်ချန်အိုချာအစာကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတာဖြစ်ပါတယ်ခင်ဗျာ